မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ဆင်အာနာတိတ်မှုနောက်ပိုင်းစီးယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခတ်ခံရမှုအနည်းဆုံး28ကျင်းရှိခဲ့ပြီးကျောင်းတွေနဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခတ်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနီမှပြောပါတယ်
Health volunteers are attacked and attacks against ambulances are preventing
life saving ဆီရနဝန်ထမ်းကျန်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ရင်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ကယ်အကူအညီပေးနိုင်ရေးအဟံအတားဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကအင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆီယနာတိမ့်မှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့တနင်္လာနေ့ဧပြီလ5ရက်နေ့မှာပဲရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ညောင်တုံးလန်းကပရဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဝင်ရောက်ပြီးဆရာဝန်တွေအပါအဝင်လူပုဂ္ဂိုလ်6ဦးကိုဖမ်းဆီးခဲ့တာလို့မျက်မြင်တွေ့သူက VOA ကိုပြောပါဗျ။ည
ောင်တုံးလန်းဓမ္မအရုံကအိုးဒုံနဲ့စောက်ဝါဖြစ်တဲ့ညောင်တုံးလန်းဓမ္မအရုံဒီအရေးကြီးကာလာလေးမှာသူတို့ကဒီစေခံနေစွာတွေတက်တယ်ဆိုတော့လေပရဟိတအနေနဲ့သူတို့ကအဲ့ဒီစေကံလေးဖွင့်ပေးတာပြောင်းပါသွားတယ်အဲ့လိုမဟုတ်ဟိုဟာပြောကိုရအဲ့ဒီမှာမိလည်းမနာရဝင်ပြီးတော့သူကစေကလေးစေဟာလေးနဲ့စစ်စစ်စီကလေးရာလေးနောက်ပြီးတော့လမ်းမာလေးဟိုစစ်စစ်စီစီတက်တယ်လေဟိုအဲ့ဒီဟာလေးလည်းသူတို့ကအကုန်ယူသွားတယ်ပယ်သွားတယ်အဲ့ဒါကူအဲ့ဒီစေတွေလည်းသူတို့အကုန်ယူသွားတယ်ဓမ္မယုံကအခုပတ်သက်တယ်လေအကုန်ယူသွားတယ်အဲ့မှာအကုန်ဖြတ်ပြီးသွားတယ
်ဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုရဲအသေးစိတ်ကိုတော့မသိရပါဘူးတချိန်တည်းမှာပဲကင်းပြင်းနဲ့တွင်းကဒေတာတချို့အပေါ်စစ်တပ်ကလေချောင်းကနေတိုက်ခိုက်နေတာကြောင့်စာတင်ချောင်းတွေပျက်စီးတဲ့သတင်းတွေလည်းရှိနေပါတယ်ရှင်